ဆင်းကျင်တဲ့ဖလန်းမြို့မှာနောက်ဆုံးကျန်နေတဲ့စစ်ကောင်စီအမှတ်268ချီလင်တပ်ရင်းကိုသိမ်းပိုင်နိုင်ဖို့ဒေသခံကာကွယ်ရေးပူးပေါင်းတပ်ဖက်ကကြိုးစားနေပြီးနှစ်ဖက်စီရေးတင်းမာနေပါတယ်။စစ်ကောင်စီဘက်ကတော့ဖလန်းကိုလေချောင်းကနေပြင်ထန်ဘုံကျဲတိုက်ခိုက်တယ်လို့မြို့ကန်တွေနဲ့ချင်းမြို့သားကာကွယ်ရေးတပ်ဖွဲ့ CNDF က PUA ကိုပြောပါတယ်။ဖလန်းအခြေအနေသတင်းပေးပို့ချက်ကိုတော့မခင်ဖြူထွေးကဆက်ပြီးတော့တင်ပြထားပါတယ်ရှင်။
ဖလန်းမြို့မှာဒေသခံချင်းညီနောင်နဲ့မဟာမိတ်အဖွဲ့တွေက Operation CB စစ်စင်ရေးဆိုပြီးပြီးခဲ့တဲ့နှစ်ဒီဇင်ဘာလကလေးကဖလန်းမြို့အနီးအနားဝန်းကျင်နေရာအများစုကိုစုမိုးထိန်းချုပ်ထားခဲ့ပါတယ်။ဖလန်းမြို့မှာနောက်ဆုံးကျန်ရှိနေတဲ့အမှတ်268ခြေလျင်တပ်ရင်းကိုသိမ်းပိုက်နိုင်ဖို့ကြိုးစားနေပြီးတိုက်ပွဲတွေဆက်ဖြစ်နေတဲ့အကြောင်းချင်းမြို့သားကာကွယ်ရေးတပ်ဖွဲ့ CNDF ပြောခွင့်ရဆလိုင်းတီမီက VOA ကိုပြောပါတယ်။
ဖလန်းကတော့မြို့တွင်းကြတော့ကျွန်တော်တို့အထင်ပိုက်တာကြပါပြီ2024ဒီမာလာလေလောက်ကရင်ကျွန်တော်တို့အကုန်မြို့တွင်းကတော့စုမိုးထားတယ်အခုလက်ရှိချန်နယ်ကျတဲ့ခါရနေ့68ကိုကျွန်တော်ဆက်လက်ပြီးတော့တိုက်ထုတ်ရအောင်တင်းလို့ရအောင်ကြိုးစားနေတဲ့အချိန်မှာရှင်နေတိုင်းလိုလိုအလင်းပြီးကမှုရှိတယ်စစကစားဖက်ကလည်းတော့ပြောကျွန်တော်ဖက်ကလည်းဆက်ပြီးတော့တွူးနေတဲ့အချိန်မှာရှိပါတယ်
စစ်ကောင်စီတပ်ကလည်းဖလန်းမျိုးမကြရေးတောက်လျှောက်လေကြောင်းကနေအပြင်းထန်ဘုံကျဲခုခံနေတယ်လို့ချင်းမျိုးသားကာကွယ်ရေးတပ်ဖွဲ့ CNDF ကပြောပါတယ်။အင်္ဂါနေ့ဒီဖေဖော်ဝါရီလ25ရက်နေ့ကင်းပိုင်းကလည်းဖလန်းမျိုးအနောက်ဘက်ကိုလေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့တဲ့အကြောင်းလုံခြုံရေးအရာနာမည်မဖော်ပြလိုတဲ့ဖလန်းမျိုးကတူကအခုလိုပြောပါတယ်။
ဒီကနေ့စနေနေ့မှာမြို့ကြီးတွေနဲ့ဒီပတ်ကြမ်းမဆလာဖြစ်တယ်။မြို့ထဲမှာတော့မဟုတ်ဘူးမြို့ကြီးကိုပြည်တော်နဲ့ပြည်တယ်။ဒီနေ့တောင်တော့မကျေဘူးလေ။ဒါပတ်ကြမ်းလာပြည်တော်တောင်ကျေတယ်၊ရှာခါလာပြည်တယ်။ရှင်တော်အနောက်ဖက်ဆူရောကျန်တဲ့ပြည်နဲ့ရှင်ရဲ့နေရာကိုသူပြည်လို့ရှိတယ်။မန္တန်မြို့လိုပေါ့။တယ်ရချာနေချာရေလိုမောင်းရင်ချက်တဲ့ချက်နဲ့မလို့သူရချက်တဲ့အဲ့လိုလာပြီတဲ့
စစ်တော်စီတရဲ့အမှတ်268ချီလင်တက်ရင်ကိုသိမ်းပိုက်နိုင်ဖို့ချင်းကြီးနောင်နဲ့မဟာမိတ်တက်ဖွဲ့တွေဘက်ကထိုးစစ်ဆင်နေတဲ့အချိန်မှာစစ်ကောင်စီတက်ဖွဲ့တွေကလည်းတက်ရင်အပြင်ဘက်ကိုမထွက်ခွာရဲပဲခံစစ်တက်တက်နေတာတိုက်နေတယ်လို့အမျိုးဖော်လို့တဲ့ဖလန်းမျိုးကန်ကပြောပါတယ
်268တခုပဲကျန်တော့တယ်စစ်တပ်ကအပြင်မထွက်ဘူးလေကျတော့ကောင်ချင်းနဲ့ဒီတန်ကြီးနဲ့မျိုးပြောခုခံတိုက်ခတ်တာပဲ။ကုန်းချောင်းနဲ့တော့ချစ်ကိုစီလို့တော့တတော်လေးခက်နေ။ဒေါ်လာကြီးလည်းပေါ်ရာလန်ဒန်ပြစ်ချတာလို့ဒီချောင်းမှာလွှဲလို့ချင်းနဲ့တော့ပူလို့မရဘူး
။ဖလန်းမျိုးတိမ့်တိုက်ပွဲစတင်တဲ့အချိန်ကလေးကဒေသခံတွေမျိုးလုံးကျွနေရဲ့ဆွန့်ခွာပြီးတော့ဘေးလွရာကိုထွက်ပြီးတိမ့်ဆောင်နေကြရပြီးအချိန်ကြာလာလို့စားဝတ်နေရေးအခက်အခဲမျိုးမျိုးကြုံနေရတယ်လို့ကလေးမျိုးနယ်မှာခိုးလုံနေတဲ့မျိုးကန်တူကလည်းပြောပါရယ်။အထူးသဖြင့်စိတ်ကူတာစိင်းနဲ့ကုံစင်းလုံးကြီးမာတာကြောင့်ရင်းရှည်ရက်တီဖို့ခက်ခဲတယ်လို့စစ်ဆောင်တို့ကပြောပါတယ
်ခက်ခဲတာလို့လည်းစာစရိစာလည်းကြီးလာတယ်နောက်ပြီးတော့ကျမလည်းချက်မှရှိရင်လည်းစိတ်ကမ်းတော့ရင်အမေဆုံးမှာတော့အမတော်ဝတ်တင်းရဲ့လိုကုန်ရတဲ့ဆိုတော့ပြည်တော်တော်တော်လေးဒုက္ခရောက်ကြတာပါလေဆောက်ဝတ်နေရတော့တော်တော်လေးခက်ခဲလာမယ်ခုန်ယူလာခဲ့တဲ့ပိုက်ဆံနဲ့ပပရှိတယ်လို့ခင်းချရရတယ်အမစိတ်အဲလာလို့ရှင်တော့လေလိုရကြည့်ချင်လည်းမကြည့်ဘူး
ဖလန်းကစီးအခြေအနေနဲ့စစ်ပေးရှောင်းစောင့်ဝင်နေရေးအခက်အခဲအကြောင်းဒေသခံစစ်ပေးဆောင်တွေပြောပြခဲ့တာဖြစ်ပါတယ်ဖလန်းမျိုးနယ်မှာဖြစ်ပွားနေတဲ့စီးရီးအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီရဲ့ချင်းပြည်နယ်ဆွေရဖွဲ့ပြောရေးဆိုခွင့်ရှိသူကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူး။တိုက်ပွဲသတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာလည်းမရှိသေးပါဘူးရှင်။